Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဩဂုတ်လ1ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
ကျွန်တော်အလွင်ဦးပါဒီညနေနားဆင်ရမယ့်တင်ဒီနေ့မှာတော့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြိုင်မှုတွေပြင်းထန်လာနေချိန်မှာပဲပြိုင်ဘက်သမ္မတလောင်းနှုတ်ကြားအပြန်လန်ထိုးနှက်တိုက်ခိုက်ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်တူကီနိုင်ငံကမအောင်မြင်တဲ့ဆက်ရနာသိမ်းမှုနောက်ဆက်တွဲနှိမ်နင်းမှုတွေဖြစ်နေစစ်သား၁၁ယောက်ကိုဒီနေ့ထပ်မံဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်တင်ဒီကတော့Republican Party နဲ့ Democratic Party တို့နိုဝင်ဘာရွေးကောက်ပွဲအနိုင်ရရေးအာရုံထားလှုပ်ဆောင်နေကြတယ်ဆိုတဲ့သတင်းမြန်မာနိုင်ငံဆိုင်ရာသတင်းတွေထဲမှာတော့27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာဝါနဲ့မိုင်းလာအဖွဲ့ဘက်ကတော့တက်ဖို့အစဉ်သင့်ဖြစ်နေပါပြီ။ AA ရခိုင်အဖွဲ့အနေနဲ့ကရောဘလို့သဘောထားရှိပါသလဲ
။ဆိုရဖက်ကလည်းဒါအကုန်လုံးပါဝင်ရေးကိုပြောထားတဲ့အတွက်ကျွန်တော်တို့လည်းစိတ်ဝင်စားနဲ့စောင့်နေတော့မှာပဲ။ဒါနိုင်ငံရေးလှုပ်တာဆိုတော့လူကုန်တိတ်ခါလူမျိုးကုံတိတ်ခါအဖွဲ့စည်းကုံတိတ်ခ
ါ AAS ဦးစည်းချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်မှာဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာခလီးငယ်လေးတွေအပါအဝင်လူ20လောက်အသက်ရှူလမ်းကြောင်းပိုးဝင်တဲ့ယောဂါကြောင့်တည်ဆုံးခဲ့ရတဲ့သတင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြိုင်မှုတွေပြင်းထန်လာနေချိန်မှာပဲပြိုင်ဘက်သမ္မတလောင်းနှုတ်ကြားအပြန်အလှန်ထိုးနှက်တိုက်ခိုက်မှုတွေလည်းထွက်ပေါ်လာနေပါတယ်။စီယွန်ခီးစင်နောက်ဆုံးနှစ်ဖြစ်တနင်္လာနေ့ကအိုဟိုင်းယိုပြည်နယ်ကိုလံဘတ်မှာရောက်နေတဲ့ဟီလာရီကလင်တန်ကတော့ပြိုင်ဘက်ရီပပ်ဘလစ်ကန်ပါတီကသမ္မတလောင်းဒေါ်နယ်ထရန့်မှာဒီမိုကရေစီစနစ်အတွက်အန္တရာယ်တစ်ရပ်ဖြစ်ပြောဆိုလိုက်သလိုအစဉ်အချိန်မဲ့ပြောဆိုနေကြတာကိုနားမထောင်ကြဖို့လည်းတိုက်တွန်းခဲ့ပါတယ
်။ I watched what's happened over the last 2 weeks.A lot of the rhetoric that came from Trump and his
candidate in the past when Trump and Republican Party ညီလာခံအတွင်းအစိုးမြင့်သဘောထားတွေမကောင်းတာတွေပဲပြောဆန်ဆိုဆန်နေကြားခဲ့ရတဲ့အကြောင်း Clinton ကပြောဆိုသွားခဲ့တာပါ Democratic Party သမ္မတလောင်း Clinton ကတော့သမ္မတလောင်းရွေးပွဲမှာအကျိတ်နဲ့ရှင်ပြန်ရမယ်သမ္မတရွေးပွဲမှာအကျိတ်နဲ့ရှင်ပြန်ရမယ်အဓိကမဲဆန္ဒနေမြေတွေပါဝင်မယ်လို့နိုင်ငံရေးအခက်ခဲတွေတွက်ဆထားကြတဲ့ Ohio နဲ့ Pennsylvania ပြည်နယ်တွေမှာ၃ရက်ကြာစီယွန်ခီးထွက်ခဲ့တာပါစီယွန်ခီးစဉ်တွင် Ohio နဲ့ Pennsylvania ပြည်နယ်ကစစ်ရုံတွေကိုတွားရောက်ကြည့်ရှုပြီးအမေရိကန်လူထုမှတွေကကုန်ပစ္စည်းတွေကျူးစားပန်းစားဆက်လက်ထုတ်လုပ်နေတဲ့အချိန် Trump ကတော့သူ့ကုန်ပစ္စည်းတွေကို Mexico, Slovenia နဲ့ Bangladesh တို့နိုင်ငံတွေမှာထုတ်လုပ်နေတာရှက်စရာကောင်းတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ဒီချိန်ထဲမှာပဲပြန်ပြတ် Republican သမ္မတလောင်း Trump ကတော့ Clinton နဲ့ Democratic Party ကသမ္မတဘာမဆွေမူဝါဒတွေပေါ်ထိုးနှက်တိုက်ခိုက်ပြောဆိုခဲ့တာ
ပါ The general certainly aren't doing very well right now and General Allen after I saw he was on ranting and raving about me who we never met
ဘယ်ကြီးအနေနဲ့လဲထိရောက်လောက်ဆိုင်နိုင်စမ်းမရှိဘူးဒီမိုကရက်တစ်ပါတီညီလာခံမှာတုန်းကသူ့ပေါ်ထိုးနှက်ဝေဖန်ပြောဆိုခဲ့တဲ့အငိမ့်စားပုဂ္ဂိုလ်ကြီး John Allen ကိုလည်းမချေနှက်ချက်တွေရှိနေတဲ့ IS သွေးကြွတွေကိုလည်းအပြုတ်မတိုက်နိုင်ဘူးလို့ ABC ရုပ်သံနဲ့မင်းမြန်ကန်အတွင်းမှာ Trump ကပြောဆိုသွားတာပါစက်တင်ဘာနဲ့အောက်တိုဘာလတဲ့ကျင်းပဖို့စီစဉ်ထားတဲ့စကားစစ်ထိုးပွဲတွေမှာဒီမိုကရက်တစ်ပါတီကမမှန်မကန်လုပ်တာတွေရှိနေတယ်လို့လည်း Trump ကဆွဆွဲပြောဆိုနေပါတယ်စကားစစ်ထိုးပွဲ၃ခုနဲ့တစ်ခုဟာ American တွေယူမှုဖြစ်လို့ရှိကြတဲ့အမေရိကန်ဘောလုံးပွဲတွေနဲ့တိုက်ဆိုင်နေပြီးရုပ်မြင်သံကြားကြည့်ပြည်သက်တွေနဲ့တခြားကိစ္စတွေမှာစိတ်ဝင်စားမှုရောပါလို့ရှိရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ NFL ဘောလုံးဖွဲ့ချုပ်ကကန့်ကွက်စာတစ်စောင်ပေးပို့ခဲ့တယ်လို့ Trump ကအစောပိုင်းပြောပေမဲ့နောက်ပိုင်းဘောလုံးဖွဲ့ချုပ်ကကန့်ကွက်စာပေးပို့တာမရှိဘူးလို့ငြင်းဆန်ခဲ့တဲ့အချိန်မှာတော့အဖွဲ့ချုပ်နဲ့နီးစပ်သူတိုင်ဝမ်စီကသိရတဲ့သတင်းဖြစ်တယ်ဆိုပြီးတော့လည်း Trump ရဲ့လက်ထောက်တစ်ယောက်ကပြောင်းလဲပြောဆိုခဲ့ပါတယ်
တူရကီနိုင်ငံမှာဇူလိုင်လလယ်ပိုင်းတုန်းကဆီယနာသိမ်းဖို့ကြိုးပမ်းမှုအတွင်းသမ္မတရီချစ်ထေးရဲ့အာဒိုဝန်တဲခိုနေတဲ့ဟိုတယ်ကိုတိုက်ခိုက်ခဲ့ပါတယ်ဆိုတဲ့ဆွဆွဲချက်နဲ့တူရကီစစ်သား11ဦးကိုတူရကီတပ်ဖွဲ့တွေကဒီကနေ့တနင်္လာနေ့မှာဖမ်းဆီးလိုက်ပါတယ်မာမာရစ်မြို့အနီးမှာသူတို့ကိုဖမ်းဆီးခဲ့တာပါသမ္မတအာဒိုဝန်ကိုပြစ်မှတ်ထားသူတွေဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းတခြားစစ်သားတွေကိုလည်းဖမ်းဆီးခဲ့ပါတယ်အစိုးရကိုဖျောက်ချဖို့ကြိုးပမ်းခဲ့ချိန်ဇူလိုင်လ15ရက်နေ့တုန်းကသမ္မတအာဒိုဝန်ကမာမရစ်မြို့မှာအလတ်ရဲ့အပန်းဖြစ်ခီးရောက်ရှိနေတာဖြစ်ပြီးစစ်သားတဖွဲ့ကဟိုတယ်ကိုဝင်မတိုက်ခင်ကလေးကပ်ပြီးသူထဲခိုရာဟိုတယ်ကနေထွက်ခွာလာခဲ့တာလို့လည်းပြောပါရတယ်။ အာဏာသိမ်းမှုကြိုးပမ်းမှုမှာပါဝင်ခဲ့သူတွေလို့တမ်းမျှရှိသူတွေကိုဖမ်းဆီးနေတာတွေတဲ့ဒီကနေ့စစ်သား၁၁ဦးဖမ်းဆီးခံရမှုကနောက်ဆုံးဖမ်းဆီးမှုဖြစ်ပါတယ်။သမ္မတအာဒိုဝန်ကစစ်တပ်ကိုအရက်ဖက်အုပ်ချုပ်မှုအောင်မှာထားရှိလိုက်တာနဲ့အတူမနေ့တနင်္ဂနွေနေ့တုန်းကစစ်တပ်ဝန်ထမ်း1400နီးပါးကိုယာရုကဖယ်ရှားလိုက်ပါတယ်။ဒီထဲမှာသမ္မတအာဒိုဝန်ရဲ့ထိတ်တန်းစစ်တပ်အကြံပေးလဲပါဝင်ခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဟိုတယ်တစ်ခုအနေနဲ့သေခံဘုံခွဲတက်ခဲမှုတစ်ခုဒီကနေ့တနင်္လာနေ့ကဖြစ်ပွားရမှာရဲတပ်ဖွဲ့ဝင်တဦးနဲ့တက်ခဲသူ3ဦးသေဆုံးသွားပါတယ်။ကာဘူးမြို့တော်ကလေစိတ်အနီး North Gate ဟိုတယ်လုံခြုံရေးအတွက်ကာယံထားတဲ့ဒဏ္ဍာရီအနီးမှာဖောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားတစ်စီးနဲ့မနေ့စောပိုင်းကဖောက်ခွဲတက်ခဲခဲ့ရာကနေအသေခံဘုံဖောက်ခွဲသူ2ဦးသေဆုံးသွားတဲ့အကြောင်းကာဘူးမြို့တော်ရဲချုပ် Abdul Rahman Rahimi ကပြောဆိုခဲ့တာပါ။တက်ခဲခံရတဲ့ North Gate ဟိုတယ်မှာတော့ American နိုင်ငံသားတွေပါဝင်နိုင်ငံသား contract ဝန်ထမ်းတွေနေထိုင်ကြပါတယ်။ပောက်ကွဲမှုအရှိန်ကိုကပူးမျိုးတော်တစ်ခုလုံးခန်းစားခဲ့ရတယ်လို့တစ်မျိုးလုံးနီးပါးလက်စင်မီတွေပြတ်တောက်သွားတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်တက်ခတ်သူ2ယောက်ကတော့ဟိုတယ်ဝင်းထဲကိုဝင်ရောက်ဖို့ကြိုးဝဲပန်းခဲ့ပေမဲ့ရဲတွေရဲ့ပြစ်ခတ်မှုကြောင့်ဟိုတယ်ဝင်းထဲမှာပဲခိုးအောင်နေခဲ့ကြတယ်လို့လည်းရဲချုပ်ရော့ကမီမီကပြောဆိုခဲ့ပါတယ်။နိုင်နဲ့ချီပြီးအပြန်လန်ပြစ်ခတ်တက်ခတ်ရာကနောက်ဆုံးမှာတော့တက်ခတ်သူနှူးစလုံးကိုအသေးဖမ်းဆီးရမိခဲ့ပါတယ်။တက်ခတ်မှုကတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးတာလီဘန်အဖွဲ့ကကြေညာခဲ့ပါတယ်။
စီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာဒီကနေ့တနင်္လာနေ့ရုရှားရဟတ်ယာဉ်တစ်စင်ပစ်ချခံခဲ့ရပြီးစီးနင်းလိုက်ပါသူ၅ဦးစလုံးသေဆုံးခဲ့ပါတယ်။တည်ယူပို့ဆောင်ရေးရဟတ်ယာဉ်ပစ်ချခံရတာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အလက်ပိုမျိုးကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အပံ့တွေပို့ဆောင်ပေးပြီးအပြန်မှာပစ်ချခံရတာဖြစ်ပြီးသေဆုံးသူတွေထဲမှာတော့အရာရှိ၂ဦးနဲ့ရဟတ်ယာဉ်ဝန်ထမ်း၃ဦးတို့ပါဝင်တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကစလို့ Syria သမ္မတ Bashar al-Assad အစိုးရကိုအထောက်ပံ့ပေးတဲ့အနေနဲ့ Russia တပ်ဖွဲ့တွေကလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။သမ္မတ Assad အစိုးရတပ်ဖွဲ့တွေနဲ့သူ့ကိုယာရုကဖယ်ရှားလိုတဲ့သဘုံတွေကြားတိုက်ပွဲတွေက2011ခုနှစ် March လကတည်းကစတင်ခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုမှုတွေကနေပြည်တွင်းဆက်အထိဖြစ်ခဲ့ရတဲ့ Syria ပြည်တွင်းဆက်မှာသဘုံအဖွဲ့တွေအတော်များများပါဝင်တိုက်ခိုက်နေတယ်လို့နေမြေတွေရရှိရေးတိုက်ခိုက်နေတဲ့ Islamic အစွန်ရောက် IS အဖွဲ့လည်းပါဝင်ပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UAE American သံမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံမှာလုံခြုံရေးဥပဒေသစ်တရက်ဒီကနေ့တနင်္လာနေ့ကစတင်အသက်ဝင်လာခြင်းမှာပဲဥပဒေသစ်ဟာလူခွင့်ရေးလှုပ်ရှားသူတွေကိုနှိမ်နင်းနိုင်မဲ့အရေးပေါ်လုံပိုင်ခွင့်အာဏာအသစ်တွေဝန်ကြီးချုပ်နာဂျီရာဇစ်ကိုအနှံ့ထားတယ်ဆိုပြီးဝေဖန်နေကြပါတယ်။ဥပဒေသစ်အရလုံခြုံရေးအန္တရာယ်ရှိတယ်လို့ဝန်ကြီးချုပ်အနေနဲ့ယုံကြည်ရဆိုရင်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေကိုယာယီတားမြစ်ရဆိုင်ထားနိုင်မှာဖြစ်ပါတယ်။အစိုးရအနေနဲ့စောင့်ကြည့်ကဲခတ်တဲ့လုပ်ငန်းတွေကိုပယ်ချနိုင်ခွင့်ရှိတယ်လို့အာဏာကိုအလွဲသုံးစားလုပ်နိုင်တဲ့အလားအလာတွေလည်းရှိလာနိုင်တယ်လို့နိုင်ငံကလူခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ရဲ့ရှိတော်အားရှာနေပစိဖိရာဒုတိယညွန်ချိုင်းမှုဂျိုးဆက်ဗနန်တစ်ကပြောပါတယ်ကုလသမဂ္ဂရဲ့ဒေသဆိုင်ရာလူခွင့်ရေးရုံးဝဲကလည်းဥပဒေသေးဟာလူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်အားပေးတာမျိုးလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်စုဝေးခွင့်တွေကိုတစ်ဖက်သက်ကန့်သတ်ချုပ်ချယ်တာမျိုးဖြစ်လာမှာကိုစိုးရိမ်နေကြောင်းပြောဆိုခဲ့ပါတယ်အချင်းပြတ်ချက်ဆမှုအရှုပ်တော်ပုံတွေနဲ့မလေးရှားဝန်ကြီးချုပ်ရင်ဆိုင်နေရခြင်းမှာပဲအတိပြုပေးလိုက်တဲ့ဥပဒေသေးဟာဝန်ကြီးချုပ်အနေနဲ့အာဏာကိုဆက်ထိန်ထားနိုင်အောင်လမ်းပွင့်ပေးလိုက်တဲ့လုပ်ရည်ဖြစ်နေလဲဝေဖန်နေကြတာပါ
ထိုင်းနိုင်ငံရဲ့နောက်ဆုံးထွက်ပေါ်လာတဲ့အခြေခံဥပဒေမူကြမ်းကိုမဲပေးခွင့်ရှိသူထိုင်းမဲဆန္ဒရှင်တန်း90ကျော်တို့မဲခွဲကြဖို့ရှိပြီးအထွေထွေရွေးကောက်ပွဲတွေကျင်းပနိုင်ရေးစစ်အစိုးရရဲ့လမ်းပြမြေပုံရဲ့အရေးကြီးတဲ့တစိ့တစ်ပိုက်အဖြစ်လဲရှုမြင်ချပါတယ်။ဒါပေမဲ့ဘလို့ရလာမျိုးထွက်လာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။စစ်တမ်းတွေမှာတော့အခြေခံဥပဒေမူကြမ်းကိုထောက်ခံချသူတွေရှိသလိုမဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းကတော့ဩဂုတ်လ9ရက်မဲပေးပွဲမတိုင်ခင်အထိမဝေခွဲနိုင်ဖြစ်နေကြပါတယ်။2014ခုနှစ်ကတည်းကစလို့အာဏာရယူထားတဲ့စစ်တပ်ကအခြေခံဥပဒေမူကြမ်းဆိုင်ရာအပြန်အလှန်ဆွေးနွေးမှုတွေကိုတင်းတင်းကြပ်ကြပ်ချုပ်ကန်ခဲ့တာပါ။သတင်းဌာနတချို့ကိုဝင်ရောက်စီးနှင်းခဲ့တာတွေနဲ့အတူမထောက်ခံရေးလှုံ့ဆော်သူဒါဇင်နဲ့ကြီးဖမ်းဆီးခဲ့ပြီးဒီထဲမှာကျောင်းသားတွေလည်းပါဝင်ခဲ့ပါတယ်။အခြေခံဥပဒေသစ်မှာပြည်သူ့ကျန်းမာရေးဝန်ဆောင်မှုတွေကိုဖျက်တောက်လိုက်မယ်ဆိုတဲ့ဆွဆဲပြောဆိုမှုတွေလည်းတိုးလာနေပြီးအစိုးရဘက်ကတော့အားလုံးကိုညှင်းဆို့ထားပါတယ်။ဒီသတင်းပတ်တည်းအတွင်းမှာတော့အခြေခံဥပဒေမူကြမ်းကိုအစိုးရငွေကြေးထောက်ပံ့ထားတဲ့ TPBS မှာဆွေးနွေးနိုင်မှုစစ်တပ်ကလမ်းဖွင့်ပေးခဲ့ပါဗျ။ပ ြည်သူတွေမဲယုံမဲသွားထဲကြဖို့အစီအစိုးရကတိုက်တွန်းနေတာပါဒါပေမဲ့လည်းပြဋ္ဌာန်းချက်296ခုပါအခြေခံဥပဒေမူကြမ်းကိုထောက်ခံမထောက်ခံမဆုံးဖြတ်ခင်အရင်ဆုံးဖတ်ရှုလေ့လာမယ်လို့တော့သိရှိမှာမဟုတ်ဘူးလို့လည်းသုံးသပ်သူတို့ကပြောပါတယ်ရှင်
ဂျပန်နိုင်ငံကလူကြီးရထူထဲလာတဲ့တိုကျိုမြို့တော်ရဲ့မြို့တော်ဝင်ဖြစ်ပထမဆုံးအချိန်အမျိုးသမီးတူကိုမဲပေးရွေးချယ်လိုက်ပါပြီမြို့တော်ဝင်တဲ့ရဲ့ပထမဆုံးလောရမဲ့တာဝန်နေထဲမှာတော့ကုန်ကျစရိတ်အလွန်ကျွံဖြစ်နေတာတွေဆောက်လုပ်ရေးလုပ်ငန်းတွေကြန့်ကြာနေတာတွေနဲ့ပုံတူကူးချက်ထားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့2020ပြည့်နှစ်နွေရာသီအိုလံပစ်အားကစားပွဲတော်ကျင်းပနိုင်ရေးပြင်ဆင်မှုကိစ္စတွေလည်းပါဝင်ပါတယ်ဂျပန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးကာကွယ်ရေးဝန်ကြီးလည်းဖြစ်ခဲ့ဘူးတဲ့အသက်64နှစ်အရွယ်မြို့တော်ဝင်တဲ့ယူရီကိုခိုအီကေကတော့တိုကျိုမြို့တော်ကိုအသွင်သင်းနဲ့အုပ်ချုပ်သွားမယ်လို့ကြေညာထားပါတယ်သူရင်တာဝန်ယူခဲ့ဘူးတဲ့မြို့တော်ဝင်ယူအီချီမာဆူဆိုးကတော့ယာရုကနှုတ်ထွက်ခဲ့ရတဲ့ပြည်သူပိုင်ငွေကြေးစီမံခန့်ခွဲမှုပြဿနာဟာလည်းမြို့တော်ဝင်အသည့်ဒုတိယတဆင့်အနေနဲ့ဖြစ်ရှင်းရမယ့်တာဝန်တစ်ခုဖြစ်လာနိုင်ပါတယ်အရင်ဆုံးလိုရမယ့်တာဝန်အနေနဲ့ကတော့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့က2016နွေရာသီအိုလံပစ်အားကစားပွဲတော်ကိုတက်ရောက်ပြီးနောက်တစ်ချိန်အင်ရှင်ဖြစ်လက်ခံဖို့အိုလံပစ်အလံကိုလွှဲပြောင်းလက်ခံရယူရမှာပါအမျိုးသမီးမြို့တော်ဝင်တဲ့အနေနဲ့တိုကျိုမြို့တော်ကတက်ကြီးရွယ်တွေနဲ့ကလင်းငယ်တွေပြည်စုဆက်လျှောက်ရေးငလင်းအနေအတွက်လိုအပ်တဲ့ကာကွယ်မှုတွေချုပ်တင်ပြင်ဆင်ရေးကိစ္စတွေကိုလည်းကြိုက်တွေ့ရမှာဖြစ်ပါတယ်
ထိုင်ဝမ်ကျွန်းကဒေသခံတိုင်းရင်းမျိုးနွယ်စုဝင်တွေရာစုနှစ်တွေနဲ့ချီပြီးဆင်းရဲဒုက္ခတွေနဲ့ကြုံတွေ့ကြရတဲ့အပေါ်ထိုင်ဝမ်သမ္မတကပထမဆုံးအကြိမ်ဖြစ်တရားဝင်တောင်းပန်လိုက်ပါတယ်ဒေသခံတိုင်းရင်းမျိုးနွယ်စုဝင်တွေကိုအစိုးရရဲ့ကိုစားချက်မှတောင်းပန်ပါတယ်ပြီးခဲ့တဲ့နှစ်ပေါင်း400ကျော်တရားမျှတမှုမရှိခဲ့တာတွေဆင်းရဲဒုက္ခတွေအတွက်ကျွန်တော်လှိုက်လိုက်လဲလဲတောင်းပန်ပါတယ်လို့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကဒီကနေ့တင်းနှင်းလာနေမှာပြောဆိုသွားတာဖြစ်ပါတယ်ရှင်
The Voice of America, VOA. တနင်္လာနေ့ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးနားဆင်ရမယ့်သတင်းကတော့အမေရိကန်တွေနိုဝင်ဘာလရွေးကောက်ပွဲအတွက်ပြင်ဆင်နေကြတဲ့အခြေအနေပါ။ Republican နဲ့ Democratic Party ကြီးနှစ်ခုစလုံးရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံတွေပြီးဆုံးသွားခဲ့ပြီးတဲ့နောက်တရားဝင်သမ္မတလောင်းတွေအနေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရဖို့အာရုံထားပြီးတော့လှုပ်ဆောင်နေကြပါတယ်။ Republican သမ္မတလောင်း Donald Trump အနေနဲ့အငင်းပွားစရာဖြစ်နေတဲ့သူ့ရဲ့ပြောဆိုချက်တွေကိုကာကွယ်ပြောဆိုနေရပေမဲ့ထပ်ပြီးတော့ပြောအောင်မယ်လို့လည်းကတိပေးပြောနေပါတယ်။ပြိုင်ဘက် Democratic Party သမ္မတလောင်း Hillary Clinton ကလည်း Democratic Party ညီလာခံကကွန်ပျူတာတွေကို Russia hacker တွေက online ကနေတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုအခြေခံပြီးတော့Mr. Trump ကရုရှားသမ္မတဗလာဒီမီယာပူတင်ကိုအားကျတဲ့အကြောင်းပြောဆိုခဲ့တဲ့အပေါ်မှာမေးခွန်းထုတ်ထားပါတယ်။စက်ရုံလုပ်ငန်းအလုပ်တွေမရှိတော့တာကြောင့်မကြေမနက်ဖြစ်နေကြတဲ့ပြည်내တချို့မှာအာယုံထားမဲဆွယ်စီယုံဖို့သမ္မတလောက်နှစ်ဦးလောလောဆယ်စ조사နေကြတဲ့အကြောင်း VOA သတင်းတော့ဇလတိကဟုတ်ကဲ့သတင်းဆောင်မကိုတော့မခင်ဖြူထွေးပြောပြပေးပါရှင်။
တနင်္ဂနွေနေ့ Fox 3အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာ Democratic Party သမ္မတလောက် Mrs. Clinton ကဒီ Democratic Party ညီလာခံကွန်ပျူတာတွေကို Russia hacker တွေက online ကနေတိုက်ခိုက်ခဲ့တယ်ဆိုရဲဆွဆွဲချက်ပေါ်မှာအခြေခံပြီးတော့ Russia နဲ့ပတ်သက်တဲ့ Trump ရဲ့ယက်တီချက်ကိုဝေဖန်သွားပါတယ
် We know that Donald Trump has shown a very troubling willingness to back up Putin to
Donald Trump ကပူတင်ကိုအားပေးထောက်ခံဖို့လူလိုလားလားဖြစ်နေတာတွေ့ရတော့အတော်လေးစိတ်ပျက်မိပါတယ်။နေတို့အဖွဲ့ဝင်နိုင်ငံတွေကိုတကယ်လို့များကျူးကျော်ခဲ့လို့ရှိရင်နေတို့အဖွဲ့ကြီးကမဟာမိတ်တွေကိုကူပြီးတော့လာပြီးတော့ကဲပါမလားလို့ပြောလို့ပြော။ရုရှားကခရိုင်းမီးယားနဲ့ယူကရိန်းကိုရန်လုံကျူးကျော်ခဲ့လို့အမေရိကန်နဲ့ဥရောပသမ္မဂပူးပေါင်းပြီးရုရှားအစိုးရအရာရှိတွေကိုပိတ်ဆို့အရေးယူထားတာတွေကိုလည်းသူကရုတ်သိမ်းပစ်မယ်လို့ပြောလို့ပြောလုပ်နေတာပါပဲ။
ခရိုင်းမီးယားကျွန်းဆွယ်ယူကရိန်းနိုင်ငံတဲကနေခွဲထွက်ပြီးရုရှားနဲ့ပူးပေါင်းတာကိုသူလက်ခံကောင်းလက်ခံမယ်လို့ထရမ့်ကပြောခဲ့တာပါ။ဒါဟာလက်တွေ့ကျတဲ့စဉ်းစားချက်ဖြစ်တယ်လို့ ABC ရုပ်သံရဲ့ This Week အစီအစဉ်မှာ George Stephanopoulos နဲ့တွေ့ဆုံမေးမြန်းခန်းတွင် Trump ကပြောသွားပါတယ
်။ But if we can have a good relationship with Russia and if Russia would help us get rid of ISIS, frankly as
ရုရှားနဲ့စစ်ဆင်ကောင်းမယ်ဆိုရင် ISIS အစွန်းရောက်တွေကိုအမြင့်ပြတ်ချေမှုန်းဖို့ရုရှားကကူညီပေးနိုင်မယ်ဆိုရင်ကျွန်တော်စိုးရိမ်တဲ့အတိုင်းပုံမှန်လေးလေးပြောရရင်ဗျာ။ငွေတွေအမြောက်အများနဲ့လူတွေရဲ့အသက်တွေတခြားအရာအားလုံးမဆုံးရှုံးရအောင်လုပ်နိုင်မှာပါဒါကအကျိုးရှိတဲ့ကိစ္စပ
ါအမေရိကန်စစ်တပ်အတွက်တာဝန်ထမ်းဆောင်ရင်းအီရတ်နိုင်ငံမှာတိုက်ဆုံသွားခဲ့သူတဦးရဲ့ဖခင်ဒီအမေရိကန်မွတ်စလင်တဦးရဲ့ဝေဖန်ပြောဆိုချက်ကိုလည်းထရမ့်ကတုံ့ပြန်ခဲ့ပါတယ
် If you look at his wife she was standing there she had nothing to say she probably
ဘယ်မှာရန်နေတဲ့သူ့ရဲ့ဇနီးသက်ကိုကြည့်ပါလားဗျာအဲ့ဒီမျိုးသမီးကဘာမှပြောမသွားဘူးသူမှပြောချင်တာရှိပြီးပြောခွင့်မရတာဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒီပြောဆိုချက်ကိုစာဆုံးစစ်တီရဲ့မိဘတွေကဒေါသတကြီးတုံ့ပြန်ပါတယ
် I wasn't and all America felt that pain.
ကျမတို့နာကျင်ခံစားခဲ့ရတာပါဒီလိုနာကျင်မှုမျိုးကိုအမေရိကန်ပြည်သူအလုံးခံစားရပါတယ
်ထရမ့်ရဲ့မှတ်ချက်စကားကိုရည်ညွှန်းပြီး Mrs. Clinton ကလည်းသူမရဲ့ပြိုင်ဘက်ဟာပုံမှန်စိတ်အနေထားရှိတဲ့သမ္မတလောင်းတယောက်မဟုတ်ဘူးလို့စနေနေ့ကပန်ဆယ်ဗေးနီးယားပြည်နယ်မှာသူ့ကိုထောက်ခံသူတွေကိုပြောသွားပါတယ
် Somebody who attacks everybody has something missing
လူတိုင်းကိုလိုက်ပြီးတက်ခိုက်နေတဲ့သူတယောက်ဟာတခုခုတော့ချို့ယွင်းနေတာပါပဲ
Mrs. Clinton ကိုကလိန်ကကြစ်ကလင်ကျန်းလို့သုံးလုံးပြောလို့ရှိတဲ့ Trump ကဒီမဲဆွယ်စည်းရုံးမှုတွေမှာသုံးလုံးနဲ့လေးတန်းဟာအခုထပ်ပို့ပြီးတော့ပိုကောင်းလာစရာမရှိတော့ဘူးလို့ပြောပါတယ
် Just remember this TrumpIs going to be no more Mr. Nice Guy.
Trump အနေနဲ့ရှေ့လျှောက်ယဉ်ကျေးပြနေမှာမဟုတ်ဘူးဆိုတာကိုသတိရကြပါ
။နောက်ဆုံးကောက်ယူခဲ့တဲ့လူထုစစ်တမ်းတွေအရာကတော့ဒီနှစ်အမေရိကန်သမ္မတရွေးကောက်ပွဲဟာတယောက်နဲ့တယောက်အပြတ်သက်အနိုင်ရဖို့မလွယ်ကူတဲ့အကျင့်နဲ့ရှင်ပြရမယ်ရွေးကောက်ပွဲဆိုတာကိုပြသနေပါရဲ့ရှင
်။ VOA American အသံရဲ့တနင်္လာညနေခင်းအသံလွှင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါရဲ့ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြပေးကြပါမယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစတင်နိုင်ရေးအတွက်နိုင်ငံရေးမူပေါင်းပြင်ဆင်သုံးသပ်တဲ့ဆွေးနွေးပွဲကိုဒီလပထမပတ်မှာစတင်မှုရှိနေပြီးတော့ပြီးခဲ့တဲ့ရက်တွေကနေပြည်တော်ကိုလာရောက်ပြီးတော့နိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံခဲ့တဲ့ဝါနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံရေးမူပေါင်းဆွေးနွေးပွဲနဲ့27ရာစုပင်လုံကိုတက်ရောက်ဖို့အလားအလာရှိနေပါတယ်။တစ်ချိန်တည်းမှာပဲ27ရာစုပင်လုံညီလာခံတက်ရောက်ရေးအတွက်ဆွေးနွေးဖို့ကြံရှိနေသေးတဲ့တအောင်းခေါ်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေနဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံမှုရှိနေပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာခံ27ရာစုပင်လုံအတွက်နိုင်ငံရေးမူပေါင်းဆွေးနွေးမယ့်ရက်ကိုဒေါက်တာတင်မျိုးဝင်းခေါင်းဆောင်နဲ့ငင်းချိုင်းရေးကော်မရှင်နဲ့ဦးဆိုင်လင်းခေါင်းဆောင်နဲ့မိုင်းလာခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA တို့ရန်ကုန်မြို့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငင်းချိုင်းရေးဗဟို NRPC ရုံးမှတွေ့ဆုံအပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုဒီလပထမပတ်မှာစတင်ဆွေးနွေးဖို့ရှိကြောင်းငင်းချိုင်းရေးကော်မရှင်အတွင်းရေးမှဦးခင်စောဦးကအခုလိုပြောပါတယ
်။ကျွန်တော်တို့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကျင်းပဖို့အတွက်ဒီနိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်ပြင်ဆင်သုံးသပ်တဲ့အစည်းအဝေးကိုဒီဩဂုတ်လပထမပတ်ပေါ့လေပထမပတ်ရဲ့9ရက်8ရက်ပတ်ဝန်းကျင်လောက်မှာကျွန်တော်တို့ကျင်းပဖို့ရှိပါတယ်
။မိုင်းလာအဖွဲ့နဲ့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တို့ကနိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုပါဝင်တယောက်ဖွဲ့ရှိကြောင်းနဲ့ဦးခင်စောဦးကအခုလိုစစ်ပြောပါတယ
်။မူပေါင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေကိုဟိုသူတို့ဇာတ်နေတဲ့ကိုယ်စားလှယ်ဆက်လွတ်ပြီးတော့မှတယောက်ပေးဖို့ပြောလို့ရှိရင်ဒီကျွန်တော်တို့ညဉ့်ညဉ့်ညီလာခံကိုလည်းတက်ရောက်နိုင်ရေးပေါ့လေနီလာနေရှာဖွေဖို့ဆိုပြီးတော့ကျွန်တော်ဆွေးနွေးခဲ့ပါတယ်ညီလာခံကိုတက်ရောက်နိုင်တက်ရောက်ဖို့တော့လည်းသူတို့စိတ်ဝင်စားပါတယ်အဲနီလာခံတက်ရောက်ဖို့အတွက်ကိုလည်းဘယ်လိုတက်ရောက်လို့ရမလဲဆိုတာမျိုးပေါ့လေအားလုံးပါဝင်တဲ့ဒီညီလာခံကိုတက်ရောက်ခွင့်ကိုလည်းကျွန်တော်တို့ညှိနှိုင်းပြီးတော့မှနီလာရှာဖွေပြီးတော့မှဆောင်ရွက်သွားပူးပေါင်းဆောင်ရွက်သွားကြမယ်လို့ဟိုဒီလိုဆွေးနွေးမှုရရှိခဲ့ပါတယ်ကျွန်တော်ယူဆတော့သူတို့တက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဟိုသူတို့ဆန္ဒရှိပါတယ်ဘယ်လိုတက်ရမှာလဲဘယ်အဆင့်တွေလွှတ်ရမှာလဲလို့စသဖြင့်ဒီလိုမေးမြန်းတဲ့အတွက်ကြောင့်တက်နိုင်မယ်လို့ယူဆပါတယ်သို့သော်လည်းသူတို့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်သူတို့အဖွဲ့အစည်းအတွက်မှာပြန်လည်ပြီးတော့မှဆွေးနွေးညှိနှိုင်းပြီးအတူပြုချက်ယူရမယ်သဘောမျိုးလို့ယူဆပါတယ
်ဝါနဲ့မိုင်လာကိုစလဲအဖွဲ့နှစ်ဖွဲ့ဟာဇူလိုင်လ29ရက်နေ့မနက်ပိုင်းကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုမွန်လွဲပိုင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဇူလိုင်လ30ရက်နေ့မှာတော့ငင်းချိုင်းရေးကော်မရှင်နဲ့ဝါကိုစလဲဖွဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးဒီကနေ့မှာမိုင်းလာအဖွဲ့နဲ့ရန်ကုန်မြို့မှာဆွေးနွေးခဲ့တာဖြစ်ပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာငင်းချိုင်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကတအန်းခေါ်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့ရင်းနဲ့လည်း27ရာစုပင်လုံမှာပါဝင်ရေးအတွက်မကြာခင်မှာတွေ့ဆုံဖို့ရှိကြောင်းပြောပါတယ
်အဲ့ကိုကန့်တို့အေးရုနဲ့ကတော့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေပါတယ်အဲသူတို့နဲ့တော်တော်လေးကိုကျွန်တော်တို့ဟိုမူချမ်းဝင်ကျွန်တော်တို့ညှိနှိုင်းနေပါတယ်မကြခင်လဲကျွန်တော်တစ်ခေါက်ထပ်သွားဖို့ရှိပါတယ်သွားတဲ့အခါမှာတော့အဆင်ပြေစွာညှိနှိုင်းနိုင်မယ်လို့ယူဆပါတယ
်သွားရောက်မဲ့ရက်ကိုအတိအကျမတတ်မှတ်နိုင်သေးပေမဲ့မိုင်းလာအဖွဲ့အခြေဆိုင်ရာမိုင်းလာမြို့မှာတွေ့ဆုံဖို့အလားအလာရှိကြောင်းလည်းပြောပါတယ်တအန်းခေါ်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးဖို့အတွက်ဦးသိန်းစိန်ဆိုရအဖွဲ့ကဖိတ်ခေါ်တာမရှိခဲ့ပါဘူးဒီလိုအဖွဲ့အစည်းအားလုံးမပါဝင်တာကြောင့်ကချင်ကရင်နီမွန်နဲ့ SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့က NCA စာချုပ်ကိုပါဝင်လက်မှတ်ရေးထိုးဖို့ငြင်းဆန်ခဲ့ပါတယ်ပ ပြီးခဲ့တဲ့လကုံပိုင်းကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO အခြေဆိုင်ရာမိုင်ဂျာယာမှာ NCA လက်မှတ်ရေးထိုးတဲ့အဖွဲ့၈ဖွဲ့နဲ့မထိုးသေးတဲ့အဖွဲ့၉ဖွဲ့တို့တွဲဆုံပြီး21ရာစုပင်လုံအရေးကိုဆွေးနွေးခဲ့ပါတယ်ဒီမိုင်ဂျာယန်ဆွေးနွေးပွဲကိုပလောင်ကိုကန် UWSA ဝါအဖွဲ့နဲ့နာဂအဖွဲ့တွေမတယောက်ခဲ့ပါဘူး
ကိုမိုးစော်ပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ရခိုင်လက်နက်ကင်တက် AA ရဲ့ငင်းညံ့ရေးပေါ်သဘောထားကိုကြည့်ကြရအောင်ပါAA ရခိုင်လက်နက်ကင်တပ်ဖွဲ့အနေနဲ့အစိုးရတည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ရဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထံကိုစာရေးသားဆက်သွယ်နေပြီးတော့မကြာခင်မှာညှိနှိုင်းမှုတွေပြုလုပ်လာပွဲရှိနေပါတယ် AA အပါအဝင်လက်နက်ကင်အဖွဲ့၃ဖွဲ့နဲ့ပတ်သက်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်မတိုင်ခင်အရင်ဆုံးလက်နက်စွန့်မှုမြန်မာတပ်မတော်ဘက်ကလိုလားနေတာပါ AA အဖွဲ့အနေနဲ့ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ရဖို့အကောင်းဆုံးကြိုးပမ်းနေတယ်လို့အစိုးဆုံးအတွက်ကိုလည်းရင်ဆိုင်ပြင်ဆင်ထားတယ်လို့ AA စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်က VOA ကိုပြောပါရယ်အစိုးရတဲ့အနေနဲ့21ပင်လုံညီလာခံကိုအခုဩဂုတ်လကုန်မှစတင်မှုရည်မှန်းထားပေမဲ့တိုင်းရင်းသားတွေဘက်ကတော့လာမယ့်အောက်တိုဘာလကျမှစတင်မှုလိုလားမှုတွေရှိနေပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်နေတဲ့အချိန် AA ရဲ့ရပ်တည်နေတဲ့အခြေအနေတစ်စိတ်တစ်ပိုင်းကိုတော့ VOA သတင်းတောက်မတ်မီခမေးမြန်းတဲ့အခါမှာ AA စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်ကအခုလိုစဖြေပါရယ်
ကျွန်တော်တို့ကတော့ငကိုကလေးကအဆိုးဆုံးပဲစဉ်းစားထားတယ်ပြင်လဲပြင်ဆင်ထားတယ်ပေါ့လေနော်တကယ်လို့များကျွန်တော်တို့မဟာမိတ်တွေကဒီမျိုးတော့မယ်ဆိုရင်ဘာဖြစ်နိုင်လဲပေါ့လေဒီရက်ပိုင်းတွေမှာလဲကျွန်တော်တို့သုံးဖွဲ့ကနေပြီးမှတဆင့်ခံပေါ့လေနော်ကျွန်တော်တို့အကြခံတစ်ခုကနေစာပို့ပါလေဒီနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကိုလိတ်မုံပြီးမှပေါ့လေလက်ထဲကိုထည့်ပေးဖို့ထိကျွန်တော်တို့ငကိုကြီးညာချက်တွေပြီးရင်ကျွန်တော်တို့ဒီနိုင်ငံရေးပြဿနာပေါ်အဖြစ်ရှာဖို့ကိစ္စတွေပေါ့လေအဲ့ဒါတွေကိုကျွန်တော်တို့ကန့်လန့်ထားတာရှိတယ်ပြီးရင်အစိုးရဘက်ကလည်းဒါအကုန်လုံးပါဝင်ရေးကိုပြောထားတဲ့အတွက်ကျွန်တော်တို့လည်းစိတ်ဝင်စားနဲ့စောင့်နေတုံးပါပဲဒါနိုင်ငံရေးလှုပ်လာဆိုတော့လူကုံတိတ်ခါလူမျိုးကုံတိတ်ခါအဖွဲ့အစည်းကုံတိတ်ခါဆိုတာလည်းရှိပါလေအဲပြီးမှဟိုတိတ်ခါမရှိတဲ့အနေထားဆိုရင်တော့ကျွန်တော်တို့ငကိုရက်တီချက်အတိုင်းပဲရက်တီမှာ
အော်တချိန်လုံးကအကိုတို့ကဒီကချင် KIE KIE နဲ့ကလည်းမဟာမိတ်အနေထားရရှိရတခြားအဖွဲ့အစည်းတွေနဲ့လည်းမဟာမိတ်တော်တော်များများမဟာမိတ်အနေထားရှိရရှိခဲ့တာပေါ့ဒီတိုင်းရင်းသားတွေတိုင်းရင်းရှိနေတဲ့တိုင်းရင်းသားတွေကအကိုတို့ရဲ့ရက်တည်မှုအပေါ်မှာဝိုင်းဝန်းပြီးမရက်တည်နိုင်တော့တဲ့အနေထားလို့အကိုသုံးသပ်လားအ
ဲ့ဒီအနေထားတော့မဟုတ်ဘူးထင်တယ်သူတို့လည်းကျွန်တော်တို့ကိုမစာနာလို့တော့မဟုတ်ဘူးဒါမဲ့တချို့ကိစ္စတွေမှာကြတော့ဟိုကျွန်တော်တို့အချင်းချင်းကြားထဲမှာပေါ့လေဟိုစာနာမှုကိုသဘောတရားနဲ့စာနာတာထက်ဟိုလက်တွေ့ဆန်ဆန်စာနာပြီးမှရက်တည်ကြရင်တော့ပိုကောင်းမယ်လို့ကျွန်တော်မြင်ပါတယ်ဒီနေ့ဒီချိန်မှာပေါ့လေနော်အဲဒီလိုလက်တွေ့နဲ့သဘောတရားကွဲလွဲချက်တွေပေါ့ထပ်တူမကြမှုတွေကြောင့်ပဲအဲတစ်ဖက်နဲ့တစ်ဖက်မှာမပြီးမပြတ်နိုင်တဲ့ခီးရှည်ကြီးလိုဖြစ်နေတာထင်တယ်
ကိုရိုးရဲ့မဟာမိတ်ကပုံစံကအခုချိန်မှာ KIA ထက်ဝနဲ့ပို့ပြီးတော့မဟာမိတ်ပုံစံပို့ပြောင်းလာတယ်ဆိုတဲ့အနေအထားမျိုးအဲ့ပုံမှာအခုအနေနဲ့ကျွန်တော်တို့ဘယ်လိုများအဖြေပေးနိုင်လဲ
ဒါလည်းမှန်ပါတယ်ကျွန်တော်တို့တော်တော်များများအပေါင်းတင်များပါတယ်ရခိုင်တပ်မတော်ကတော့အဲ့ဒီမှာကျွန်တော်တို့ဒီဖက်မှာလဲဝတွေနဲ့မဟာမိတ်ဖွဲ့တယ်ပြီးရင်သူတို့မှာလဲအတာချက်အာနေချက်ဆိုတာရှိတယ်ပေါ့နော်အတာချက်ကတော့သူတို့ကများများမပြောဘူးဒါမပြောသလောက်တော့လုပ်တယ်ဒီတိုင်းရက်တယ်မယ်ဆိုဒီတိုင်းရက်ဒီအလေအထားရှိတယ်စကားကိုတာဝန်ခံတဲ့အနေထားပေါ့နော်တစ်ဖက်မှာလည်းတစ်ဖက်ကအုပ်စုတွေလည်းစကားကိုတာဝန်မခံဘူးလို့ကျွန်တော်မပြောလို့ပါဘူးဒါမဲ့တစ်ဖက်ကကြတော့နည်းနည်းအတွေ့အများသလားလို့လေနော
်ဒါကတော့ AA စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်ကို VOA သတင်းတော်မက်မီခမေးမြန်းခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်နမိုနီယာလို့ခေါ်တဲ့အသက်ရှူလမ်းကြောင်းနဲ့ virus ပိုးဝင်ရောက်မှုကူးစက်ရောဂါကြောင့်စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသလဟဲမြို့နယ်အတွင်းမှာဒေသခံကလေးငယ်အများစုအပါအဝင်20ဦးသေဆုံးပြီးတော့160ကျော်ကူးစက်ခံနေရတယ်လို့နာဂဦးစီးအဖွဲ့ခေါင်းဆောင်တွေကပြောပါတယ်လက်ရှိမှာတော့မြို့နယ်ကျန်းမာရေးအဖွဲ့တွေကရောဂါဖြစ်နေတဲ့နေရာကိုတွားရောက်ကွင်းစင်းပြီးဆေးကုသနေတယ်လို့ဗတ်ပေါင်းဆောင်ကနေပြီးတော့အားနည်းနေတဲ့အခြေအနေကြောင့်ရောဂါကူးစက်မှုတွေရှိလာနိုင်တယ်လို့လည်းသုံးသပ်မှုတွေရှိပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့ကိုနိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုတ်ချုပ်ခွေရဒေသလဟဲမြို့နယ်ထန်ခေါ်နောက်ကုန်းကျေးရွာအုပ်စုတွင်မှစိုးရိမ်ဖွယ်ရာဖျားနာရောဂါဖြစ်ပွားနေတာကြောင့်ကလေးငယ်အများစုနဲ့တက်ကြီးရွယ်ဦးတွေစုစုပေါင်း20ဦးခန့်သေဆုံးခဲ့တယ်လို့နာဂဦးစည်းဖွဲ့ဝင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကာစီရံကပြောပါတယ်။ဒီ
အနေအထားကစိုးရိမ်ကြီးရှိနေတယ်လေ။သေဆုံးသူကကျွန်တော်20ရှိကြပြီ။ လာတာနမှာဒီက၃လေးနှစ်အကျဉ်းပါရဲ့အများဆုံးဖြစ်တယ်ကျွန်တော်တို့ဒီကုလစင်းနဲ့စစ်သေးတဲ့အုပ်စုနဲ့အုပ်စုမှာဆိုရင်အများ60ကျော်တယ်ပြင်ထန်တဲ့ဟာရောမပြင်ထန်တဲ့ဟာရောတာပြီးတဲ့ဒီနာဦးကြီးပေါ့ပြင်ထန်တဲ့အမိသားတွေကတော့စုစုပေါင်းဆိုလို့ရှိရင်40 50လောက်ရှိတယ
်ဒီယောဂဟာစွန်လပရမပမှာစတင်ဖြစ်ပေါ်ခဲ့ပြီးခဏိထိကူးစက်မှုတွေရှိနေစေဖြစ်တယ်လို့လဟဲမြို့နယ်သံကုန်နောက်ကုန်းကျေးရွာအုပ်စုအသင်းမှာယောဂဖြစ်ပွားနေသူ160ဦးကျော်ရှိနေပြီးအသက်အန္တရာယ်ဆိုးရိမ်နေရတဲ့သူ40ကျော်ရှိနေတယ်လို့ကိုတိုင်ကွင်းစင်းလေ့လာခဲ့တဲ့ဥကာစီယန်းကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့ကစပြီးတော့နာဂဦးစည်းဖွဲ့ဝင်ဥကာစီယန်းဦးဆောင်တဲ့မြို့နယ်ကျန်းမာရေးဖွဲ့တွေကနေယောဂဖြစ်ပွားရသည့်တာကိုတွားရကွင်းစင်းစိတ်ကူးတက်ခဲ့ပေမဲ့ယောဂဖြစ်ပွားမှုနှုန်းကကျမသွားဘူးလို့ဥကာစီယန်းကပြောပါတယ်။ဒီယောဂဖြစ်ပွားမှုကုသနေမှုနဲ့ပတ်သက်ပြီးတော့လဟဲမြို့နယ်ဆရာဝန်တောက်တာဟိန်းထုတ်ကအခုလိုပြောပါတယ
်ယောဂရတာကလေးတွေထင်ရတာပေါ့ရှားတာတော့စုပ်အေးနေရတာပေါ့နော်အဲယောဂထင်ရတာပေါ့တော့လည်းတော့ဟိုပါကျန်းမာရေးမှုတွေဆရာမတွေဆရာဝန်တွေပေါ့အဲဖြစ်တဲ့နေရာကိုကုသမှုပေးနေပေါ့နော်အကြီးကတော့ပေါ့သက်ရှိလမ်းကြောင်းပို့ခွင့်တဲ့ယောဂပေါ့နမောနိယပေါ့နော်အဲယောဂထင်ရတယ်ကလေးတွေထင်ရပေါ့အဲနည်းနည်းယောဂပြင်တာတော့ဘာလို့ရှိမှာပေါ့30 40လောက်အဲလောက်လောက်ရှိမှာနည်းဖန်ကြီးရမယ်လို့ညာပေါ့လေ
နာဂကိုပိုင်အုတ်ချုပ်ခွေရဒေတာသွင်းဖြစ်ပွားနေတဲ့နမိုနီးယားယောဂါဟာဗိုင်းရပ်ယောဂါဘူးတွေအသက်ရှူလမ်းကြောင်းထဲဝင်ရောက်လာတာကြောင့်အဆုတ်အသွင်းလေအိတ်တွေရောင်ရမ်းလာပြီးပြည်တည်လာတဲ့အတွက်ဖျားနာခြင်းချမ်းသာခြင်းအသက်ရှူခက်ခဲခြင်းဝေဒနာကိုခံစားရတယ်လို့အသက်အန္တရာယ်ဆိုးရင်ရတဲ့အထိပြင်းထန်နိုင်ပြီးမွေးကင်းစကလေးတွေကလေးငယ်တွေနဲ့အသက်65နှစ်နဲ့အသက်လူကြီးတွေဟာအဆုတ်ရောက်နမိုနီးယားယောဂါကိုပိုမိုခံစားရလေ့ရှိတယ်လို့ဒေါက်တာဟိန်းထွတ်ကပြောပါတယ်နာဂကိုပိုင်အုတ်ချုပ်ခွေရဒေတာဘက်မှာဘက်ပေါင်းစုံကနေအားနည်းနေတဲ့အခြေအနေတွေကြောင့်အာဟာရချို့သက်မှုကနေယောဂကုသမှုတွေရှိလာနေတယ်လို့ဥကာစီရန်ကပြောပါတယ်
ဒီတော့ကျန်းကျင်သူအရာပြောတာကဒီကဒီအာဟာရချို့တဲ့ပြီးတော့ပေါ့နော်အာဟာရချို့တဲ့ပြီးတော့မှအဲ့ဒီယောဂကုတွေဝင်တာပေါ့အဲ့ဒီပုံစံမျိုးတွေဖြစ်နေတာဒီကတော့ကျွန်တော်တို့ဒီသားရဲ့အမိသားရဒီဆိုင်စပါမပြုလုပ်တဲ့ခါကျတော့အဲ့ဒီအာဟာရချို့တဲ့အမိသားတွေပေါ့ဒီကတော့အပြင်ကကုပြုံးမှုကြီးအားနည်းတဲ့အမိသားတွေကြောင့်တမတ်သက်တွေလည်းခက်ခဲတယ်ကျွန်တော်တို့ဝန်ထမ်းအရာတွေလည်းလူတွေပေါ့နော်ဘက်ပေါင်းဆောင်အားနည်းတွေလည်းအမိသားတွေပေါ့လေ
ဒါအပြင်လမ်းမဆက်တို့ရေခက်ခဲမှုကျမကြီးဝန်ထမ်းမလုံလောက်မှုကျမကြီးဝန်ထမ်းတွေကလည်းတာဝန်ကျရာတိရကိုပြန်မရောက်မှုစရှိတဲ့ပြဿနာခက်ခဲတွေရှိနေတယ်လို့လဲနာဂဦးစည်းဖွဲ့ဝင်ပြည်နယ်လွှတ်တော်ကုစလေဥကာစီရန်ကပြောပါတယ်ခင်ဗျာ
ကိုနိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Set 7ဂျိုရူကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါမယ်ရှင်
နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြိုင်မှုတွေပြင်းထန်လာနေချိန်မှာပဲပြန်ပက်သမ္မတလောင်းနှုတ်ရပြန်လန်ထိုးနှက်တိုက်ခိုက်ပြောဆိုမှုတွေလည်းထွက်ပေါ်လာနေပါတယ်။ CEO ကီးစင်နောက်ဆုံးနေ့ဖြစ်တနင်္လာနေ့ကအိုဟိုင်းယိုပြည်နယ်ကိုလံဘတ်စ်မှာရောက်နေတဲ့ကလင်တန်ကတော့ပြန်ပက် Republican Party ကသမ္မတလောင်းဒေါ်နယ်ထရမ့်မှာဒီမိုကရေစီစနစ်အတွက်အနေနဲ့တည့်ရဖြစ်ပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲပြန်ပက် Republican သမ္မတလောင်းထရမ့်ကတော့ကလင်တန်နဲ့ဒီမိုကရက်တစ်ပါတီကသမ္မတအိုဘားမားအစိုးရရဲ့မူဝါဒတွေကအောင်မြင်မှုမရှိဘူးဆိုပြီးထိုးနှက်တိုက်ခိုက်ပြောဆိုခဲ့တာပါ။စက်တင်ဘာလအနည်းအော်တိုဘာလနဲ့ကျင်းပဖို့စီစဉ်ထားတဲ့သမ္မတလောင်းစကားစစ်ထိုးပွဲတွေမှာလည်းဒီမိုကရက်တစ်ပါတီဘက်ကမမှန်မကန်လုပ်တာတွေရှိရဲဆိုပြီးတော့လည်းထရမ့်ကဆက်ဆွဲပြောဆိုနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဟိုတယ်တစ်ခုနဲ့အထူးခံဘုံခွဲတက်ခတ်မှုတစ်ခုဒီကနေ့တနင်္လာနေ့ကဖြစ်ပွားခဲ့ရမှာရဲတပ်ဖွဲ့ဝင်တဦးနဲ့တက်ခတ်သူ3ဦးသေဆုံးသွားပါတယ်။ကာဘူးမြို့တော်ကလေစိတ်နီးနော့တိတ်ဟိုတယ်ကိုတက်ခတ်ရင်းနဲ့အကြမ်းဖက်သမား3ဦးသေဆုံးခဲ့ရတာပါ။တူကီနိုင်ငံမှာဇူလိုင်လလယ်ပိုင်းတုန်းကဆီယနာသိမ်းမှုကြိုးပမ်းမှုအတွင်းသမ္မတရီဆက်တာရဲ့ R1 တက်ခွန်နေတဲ့ဟိုတယ်ကိုတက်ခတ်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့စစ်သား12ဦးကိုတူကီတပ်ဖွဲ့ကဒီကနေ့တင်းနယ်လာနေမှာထပ်မံဖမ်းဆီးလိုက်ပါတယ်။စီးရဲနိုင်ငံအနောက်မြောက်ပိုင်းမှာဒီကနေ့တင်းနယ်လာနေမှာရုရှားရဲရင်တစင်းပြစ်ချခံခဲ့ရပြီးစီးနှင်းလိုက်ပါလာသူ9ဦးစလုံးသေဆုံးသွားပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချန်းဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာတစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ BOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.